နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုဒီမြန်မာနိုင်ငံမှာအတိမပြုနိုင်အောင်လို့စစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်မှာနိုင်ငံတကာကလည်းဝေဖန်တုံ့ပြန်ပြီးတော့အခြေအနေကိုအဓိကစောင့်ကြည့်နေကြပါတယ်။အမေရိကန်နိုင်ငံအပါအဝင်ဒီနိုင်ငံတွေရဲ့ထုတ်ပြန်ပြောကြားချက်တွေကိုတော့မအေးသင့်တာကြောင့်စူးစီးပြီးတော့တင်ပြပါမယ်ရှင်။
ဒီမှာနိုင်ငံမှာစစ်တပ်ကရွေးကောက်ပွဲရလဒ်ကိုမကျေနပ်ဘဲလွှတ်တော်စတင်ခုံယူမဲ့နေ့မှာအာဏာသိမ်းလိုက်တာကိုနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချပါတယ်။အမေရိကန်အစိုးရအင်ဂျီရိုဂျင်ညာချက်မှာတော့တမ်းတော်အပါအဝင်တခြားအဖွဲ့အစည်းများအားလုံးအနေနဲ့ဒီမိုကရေစီဆန်နှုန်းများနဲ့ဥပဒေစိုးမိုးရေးကိုအလေးနဲ့ထားလိုက်နာပြီးအခုဖမ်းဆီးထားတဲ့ပုဂ္ဂိုလ်တွေကိုအမြန
ူတွေရဲ့ဆန္ဒကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတွေ့တယ်လူမှုကွန်ရက်အစမင်းနာမှာရေးထားပါတယ်။ဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့လူတွေရဲ့ဆန္ဒပွဲကိုလေးစားဖို့ဒေါ်ဆဲဆူချင်နဲ့ဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တွေ့တယ်လူမှုကွန်ရက်အစမင်းနာမှာတိုက်တွန်းထားပြီးတော့သူတို့အနေနဲ့ဥရင်နဲ့မညီဖန်ဆီးထားတာကိုရှုံချကြောင်းရေးထားပါတယ်။မြမအင်ဂျီချင်းနဲ့ဖြစ်မြမအစိုးရနဲ့စစ်တပ်ပေါ်အော်လာလွမ်းမှုမှုလည်းရှိတဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ကွဲလွဲမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပြောင်းလဲစွာကိုင်ဖြေသွားနိုင်ပြီးနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုကိုထိန်းသိမ်းချဖို့ဒီကနေ့ပဲတိုက်တွန်းသွားပါမယ်
။中国是缅甸的友好邻邦，我们希望缅甸各方在宪法和
မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပို့ပြီးနားလည်သဘောပေါက်အောင်ကြိုးပမ်းနေကြောင်းလဲတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝန်ဝမ်ပင်ကပေကျင်းမြို့တော်တည်ထောင်ရှင်လင်းပွဲမှာပြောဆိုသွားတာပါ။တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့ရင်းနှီးတဲ့မိတ်ဆွေနိုင်ငံဖြစ်ကြောင်းနဲ့မြန်မာနိုင်ငံကကွဲလွဲမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြေရှင်းဖို့ဥပဒေနဲ့အညီဆောင်ရွက်ဖို့နဲ့နိုင်ငံရေးလူမှုရေးအရာပြည်ငြိမ်အောင်ထိန်းသိမ်းနိုင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါရဲ့။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်းယီဟာမြန်မာနိုင်ငံကိုအရင်လောက်လာတဲ့လာရောက်သွားသေးခဲ့ပြီးတော့မြန်မာနိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်မူဂျင်မဲအောင်လှိုင်နဲ့တွေ့ဆုံသွားခဲ့သေးတာပါ။သူတွေးဆောင်စီမှာဒီအာနာသိန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုအရေးကြီးပြောသေးလားဆိုတဲ့မေးခွန်းနဲ့ဒီလိုအာနာသိန်းမှုကိုတရုတ်နေနဲ့ရှုံးချမှာလားလို့မင်းမြန်းတာကတော့မစ္စတာဝန်ကမဖြေနဲ့သူပြောကြားပြီးသားကိုပဲထပ်ပြီးတော့ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးအတွက်အထူးထောက်ပံ့ပေးတဲ့ဂျပန်နိုင်ငံကလည်းအခုအချိန်ကြီးကနေပြီးတော့ဒီမိုကရေစီနည်းကြပြောဆိုဆွေးနွေးမှုနဲ့ငြိမ်းချမ်းရေးနဲ့ဖြည့်ရှင်းသွားနိုင်မှုအရေးကြီးတယ်လို့ယုံကြည်ကြောင်းဒင်းဟာရှင်လိုမျိုးတစ်ခုမှာဂျပန်အစိုးရအတွင်းဝန်ချုပ်ကတ်ဆူနိုဘုကတ်တူကပြောသွားပါတယ်
။ဒီမကနီဝမင်းစစ်ပရိုဆက်စ်နော်တိုရီအထူးဆောင်က
ဒီမိုကရေစီနည်းလမ်းနဲ့အညီဖြည့်ရှင်းကြဖို့တိုက်တွန်းပါတယ်။ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဂျပန်နိုင်ငံသားအလုံးရဲ့လုံခြုံရေးစိတ်ချရဖို့အတက်နိုင်ဆုံးဆောင်ရွက်ပေးသွားပါမယ်။ဒေါ်လာဂျပန်မြန်မာနိုင်ငံမှာရောက်နေတဲ့ဂျပန်နိုင်ငံသားအလုံးကိုဂျပန်တိုင်းရင်းကအီးမေးလ်နဲ့အချိန်ကိုနှံအကြောင်းကြားထားပြီးပါ
မယ်။ Comment on the development in Myanmar today.
Well, these are rather disturbing developments. I'm aware.
ချင်းကဆိုရင်ကြောက်ပါလေ။ဒီတင်းတို့ကိုကျွန်တော်ကြားပြပါလေ။ကျွန်တော်နိုင်ငံကြားရုံကြီးလဲချင်းတွေကိုအနီးကဆောက်ရှောက်နေပါလေ။ကျွန်တော်အော်စတြေးလျနိုင်ငံကမြန်မာနိုင်ငံဒီမိုကရေစီစနစ်ကိုပြောင်းရေးအတွက်ကိုယ်ရင်တွေကထောက်ခံအားပေးပါလေ။မြန်မာနိုင်ငံမှာရှိနေတဲ့စင်ကာပူရေးစော်လာလုံးဆောင်တဲ့အနေအထားတွေကိုလည်းသိပါလေ။ဒီနေရာမှာဒီမိုကရေစီစံနှုန်းတွေကိုလိုက်မှဆောင်ရွက်ချက်ကိုဒီရောက်ချက်နေရပဲအမေရိကန်ပြည်အောင်စုကနေဒါဗြိတိန်ပြည်ဥရောပနိုင်ငံနဲ့တူဝန်ဝင်တိုက်တွန်းထားပါတယ
်။အော်စတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေဟာအထူးစိုးရိမ်စရာကောင်းကြောင်းရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှပြောကြားသွားပါတယ်။ကုလသမဂ္ဂကတော့အခုလိုရွေးကောက်ပွဲနေရလက်ကိစ္စအစိုးရနဲ့စစ်တဲ့နှိမ့်မရဘဲစစ်တပ်ကအာဏာသိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေကြတဲ့ကဒီလိုဒီမိုကရေစီနည်းလမ်းနဲ့မကိုက်ညီတဲ့ဆောင်ရွက်ချက်တွေမလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းနေကြတာဖြစ်ပြီးအခုဖမ်းဆီးမှုတွေစတင်လှုပ်လှုပ်ချင်းမဲ့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဥပဒေပြည်စီမံခန့်ခွဲရေးနဲ့တရားရေးဆိုင်ရာအာဏာအလုံးကိုစစ်တပ်ကိုလွှဲပြောင်းပေးလိုက်တဲ့ဆိုတဲ့ကြေညာချက်အတွက်အထူးစိုးရိမ်ကြောင်းနဲ့ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်ကြောင်းလည်းပြောကြားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းအခုနောက်ဆုံးဖြစ်ရတဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားရမှာမြန်မာနိုင်ငံကဒီမိုကရေစီလမ်းစဉ်လုံးဝပြောင်းပြန်ဖြစ်သွားပြီ။အခုလောရကတိတ်ကိုတရားလွန်ပါတယ်လို့ပြောသွားပါတယ်။
Democracy has been overturned by the generals many people.Are now in detention. The constitution that the generals wrote
အခုလူတွေအများကြီးပန်းခံထားပါတယ်မြန်မာစစ်ဘုတ်ချုပ်ကြီးတွေပဲရေးထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေလွန်ခဲ့တဲ့48နှစ်ကြီးကပဲသူတို့လိုက်နာပါမယ်ဆိုပြီးတော့ဂရီကူကိုပြုတ်ထားတဲ့အရာကိုသူတို့လုံးဝစန့်ကျင်ဘက်လှုပ်လိုက်ကြပါတယ်ဒါကြောင့်ဒီလိုရက်ကစိတ်ကိုတရားလွန်တယ်လို့ပြောတာ
ပါစစ်တပ်ကတော့အခုလိုဖမ်းဆီးမှုတွေလှုပ်ဆောင်တာကရွေးကောက်ပွဲနဲ့မတမာမှုတွေကြောင့်လို့ပြောပြီးနိုင်ငံအာဏာအလုံးစုံကိုမဲဆင်းတွေစစ်ဆီးအတည်ပြုခြင်းပါဝင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာအလုံးကိုတက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုလွှဲတာဝန်ပေးလိုက်ကြောင်းယာယီသမရဦးမြင့်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ဒါကတော့မအေးတနာကျော်စုစည်းတင်ပြခဲ့တာပါ။နိုင်ငံတည်တည်မှရောက်ရှိနေကြတဲ့မြန်မာလူမျိုးတော်တော်များများကလည်းအခုလိုမျိုးစစ်တပ်ကအာဏာသိမ်းယူတဲ့အပေါ်မှာဒီမယုံကြည်နိုင်အောင်ဖြစ်နေကြပြီးတော့သူတို့အနေနဲ့ဒေါသထွက်ရကြောင်းမကြည်မနှက်ထရကြောင်းနဲ့ကန့်ကွက်ကြောင်းတွေကိုဒီသူတို့ရဲ့ဆန္ဒသဘောထားတွေကိုလူမှုကွန်ရက်တွေပေါ်မှာရေးသားပြီးတော့ဖော်ပြနေကြပါတယ်။ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂတန်တမန်ဟောင်းရန်ဟီတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒီမိုကရေစီကိုဆော်ကားတဲ့လုပ်ရဖြစ်တယ်လို့အခုလိုတုံ့ပြန်လိုက်ပါတယ်
။ It's really it's an assault to democracy.The fragile democracy that Myanmar currently had.
ဒါဟာဒီမိုကရေစီကိုစော်ကားတဲ့လောက်ရပါလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာအတင်းစားမခံနိုင်တဲ့အခြေအနေဖြစ်ပါတယ်။ဒေါက်တာစုကြည်အနေနဲ့ဒီမိုကရေစီစနစ်ခိုင်မာအောင်အသုံးခွန်ဆိုင်လုပ်မယ်လို့မျှော်လင့်ခဲ့ပေမဲ့မလုပ်ခဲ့ပါဘူး။သူ့လက်ထက်မှာသတင်းတော့တွေပို့ပြီးအဖန်ခံရတယ်။အခွင့်အရေးလှုပ်ရှားတောင်းဆိုတဲ့ကြောင်းသားတွေပို့ပြီးတော့အဖန်ခံရတယ်။အတိတ်ဆိုမရှိတဲ့ဥပဒေတွေကိုအတည်ပြုခဲ့တယ်။ရခိုင်ပြည်နယ်မှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ပါတယ
်။ဥပဒေပြုရေးအုပ်ချုပ်ရေးနဲ့ဒီတရားစီရင်ရေးအာဏာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဏာသိမ်းခဲ့တဲ့ဦးမြင့်ဆွေကဒီကနေ့လွှဲပေးခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်အာဏာလိုချင်ရတယ်လဲဆိုတာနဲ့ပတ်သက်လို့လည်းဒေါက်တာရန်ဟီလီက AFP သတင်းဌာနကိုခုလိုပြောကြားပါတယ်
။ I mean I wanted to be the president so that he can stay in power. The reason he wants to see, needs to stay in power.
မြန်မာနိုင်ငံအာဏာကိုဖက်တွယ်ထားခြင်းနဲ့အတွက်သမရဖြစ်ချင်နေတာပါ။သူ့မိသားစုရဲ့စီးပွားရေးလုပ်ငန်းတွေကြောင့်သူကအာဏာလိုချင်တာပါ။စစ်တပ်ကလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေ၊စစ်တပ်နဲ့နှိစက်တဲ့ကလိုနီတွေ၊သူတို့ပေါင်းပါတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေပါသူ့မိသားစုရဲ့စီးပွားရေးတွေရှိနေပါပဲ
။ရွှေကပွဲရလအတိမပြုနိုင်အောင်လို့အခုလိုမျိုးအာဏာသိမ်းတဲ့လုပ်ရကိုလုပ်ခဲ့တာပါ။ဒေါက်တာရန်ကြီးလီကတော့ပြည်သူအများစံတန်းနဲ့ရွေးကောက်ပွဲအနိုင်ရတဲ့အချက်ကိုပြစ်ပယ်လို့မရဘူးလို့ထောက်ပြပါတယ်
။ The people have I think they want a greater majority the NLD did.
ပြည်သူတွေက NLD ပါတီကိုမဲပေးခဲ့ကြတာပါ။ NLD ကိုပြည်သူအများမဲပေးထောက်ခံခဲ့တယ်ဆိုတဲ့အချက်ကိုလေးစားအာရုံစိုက်ဖို့လိုပါပဲ။
ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စကြောင့်ပေါ့နော်နိုင်ငံတကာဒေါက်ဆန်းစုကြည်အပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ထိခိုက်စေတဲ့အခုလိုမျိုးအာဏာသိမ်းတဲ့ကိစ္စအတွက်ကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘယ်လိုမျိုးချင်းကပ်ဖြေရှင်းမလဲဘယ်သူနဲ့ဆွေးနွေးမယ်ဆိုတာကိုစဉ်းစားရမယ်လို့လည်းဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂတန်တမန်ဟောင်းဒေါက်တာရန်ဟီလီက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်